မြို့မိုင်းပုံးတွေကိုတပုံအုပ်စုတွေကအသုံးပြုမှုတွေများပြားလာတာနဲ့စစ်ပွဲလက်တံပောက်ကွဲရေးပစ္စည်းတွေကြောင့်အရသားတွေတိစုံတရားရမှုတော့ပိုများလာတယ်လို့မြို့မြုံပုံးအသုံးပြုမှုကိုစောင့်ကြည့်လေလာတဲ့ Landmine Monitor ဖွဲ့ရဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အကောင့်ထဲဖော်ဖို့အခက်အခဲတွေရှိခဲ့ပေမဲ့1999ခုနှစ်မြေမြုံမိုင်းပိတ်ပင်ရေးနိုင်ငံတကာသဘောတူစာချုပ်ဟာအောင်မြင်မှုတွေရှိနေတယ်လို့လည်း Landmine Monitor အဖွဲ့ကပြောပါရယ်ကမ္ဘာနိုင်ငံတွေရဲ့80ရာခိုင်နှုန်းဖြစ်တဲ့နိုင်ငံပေါင်း164နိုင်ငံကမြေမြုံမိုင်းထုတ်လုပ်သူလောင်အသုံးပြုမှုကိုပိတ်ပင်တဲ့ဒီစာချုပ်ကိုလက်မှတ်ရေးထိုးထားတာပါဒါအပြင်စာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံ33နိုင်ငံကလည်းလိုက်နာမှုတွေရှိနေတယ်လို့ပြောပါရယ်ဒီစာချုပ်ကိုလက်မှတ်ရေးထိုးမထားတဲ့နိုင်ငံတွေထဲမြန်မာနိုင်ငံတနိုင်ငံထဲမှာသာ2919ခုနှစ်အလယ်က2020ခုနှစ်အောက်တိုဘာလအထိမြေမြုပ်ပုံအသုံးပြုမှုတွေကိုတွေ့ရှိရတယ်လို့အစီရင်ခံထားပါရယ်အဲ့ဒီကာလအတွင်းကမ္ဘာတဝန်းမြေမြုပ်ပုံတွေကြောင့်တည်ဆုံတရားရသူခန့်မှန်းခြေအယောက်9500ထဲက1200ကအသက်တည်ဆုံခဲ့ရပြီး3359ဦးတရားရရှိရလို့ Landmine Monitor အဖွဲ့ကသုတေသနပညာရှင် Lauren Percy က VOA ကိုပြောပါတယ
် This ratio of people killed to injured indicates very clearly to us
ဒီဆုံးသူနဲ့တရားရရှိသူအချို့ကိုကြည့်မယ်ဆိုရင်တရားရသူဥယျာဉ်ကအဆမတန်များပြားတာကိုရှင်းရှင်းလင်းလင်းတွေ့မြင်နိုင်ကြောင်းမြေမြုပ်မိုင်းနဲ့စစ်ပွဲလက်ကျန်ပောက်ကွဲစေတဲ့ပစ္စည်းတွေကြောင်းတရားရရှိသူတွေကိုအပြည့်အဝမှတ်တမ်းတင်ထားနိုင်ခြင်းမရှိကြောင်းလန်မိုင်းမော်နီတာအဖွဲ့ကသုတေသနပညာရှင်ပါစီကပြောပါတယ်မြေမြုပ်မိုင်းပိတ်ပင်တဲ့စာချုပ်အသက်ဝင်ကလေးကစာချုပ်အဖွဲ့ဝင်နိုင်ငံတွေတူလုံတင်စီထားတဲ့လူထောင်မြေမြုပ်မိုင်း55တန်းကျော်ကိုဖျက်ဆီးနိုင်ခဲ့ပြီးမိုင်းရှင်းတဲ့ဖြည့်စည်ရေးလုပ်ငန်းတွေမှာလည်းထိုးတက်မှုတွေရရှိနေတယ်လို့ Landmine Monitor အဖွဲ့ကအစီရင်ခံထားပါတယ်ခင်ဗျာ